်မှာရှိတဲ့အရာတွေရဲ့ကြားထဲမှာကွန်ပျူတာနဲ့ဖန်တီးထားတဲ့ရုပ်ပုံတွေကိုလက်ကင်ဖုန်းကင်မရာကတဆင်ပဲဖြစ်ဖြစ်အထူးတီထွင်ထားတဲ့မျက်မှန်တွေနဲ့ပဲဖြစ်ဖြစ်မြင်ရအောင်လုပ်တဲ့ဤပညာကို Augmented Reality အတိုးကောက် AR လို့ခေါ်ပါတယ်။ Augmented Reality ဤပညာကဘာလဲလို့ပြဖို့အကောင်းဆုံးဥပမာကတော့အခုတကဘာလုံးမှာခေတ်စားနေတဲ့ Pokemon Go game ဖြစ်ပါတယ်။အပြစ်မှာတကယ်ရှိတဲ့နေရာတွေကြားထဲ Pokemon အကောင်လေးတွေကိုတွေ့အောင်လို့ Augmented Reality ဤပညာနဲ့ဖန်တီးထားတာပါ။ဒီနေရာမှာVR လို့အတူကောက်ခေါ်တဲ့ Virtual Reality နဲ့ Augmented Reality နဲ့ကွဲလွဲတာကိုရှင်းပြပါရစေ။ Virtual Reality ကြတော့အထူးဖန်တီးထားတဲ့ Virtual Reality Headset မျက်မှန်တွေကိုတက်လိုက်ပြီးဆိုတာနဲ့ကိုကကွန်ပျူတာနဲ့ဖန်တီးထားတဲ့ကဘာသစ်ထဲကိုလုံးဝရောက်သွားသလိုအမြင်အာရုံခံစားနိုင်အောင်လှုပ်လိုက်တာဖြစ်ပါရဲ့။ Augmented Reality ကကြတော့အပြင်ကဘာမှာတကယ်ရှိနေတဲ့အရာတွေထဲမှာကွန်ပျူတာနဲ့ဖန်တီးတဲ့ပုံရိပ်တွေကသွားထွက်ပြတာမျိုးဖြစ်ပါရဲ့။ဒီနည်းပညာနှစ်ခုလုံးကနေရမယ့်ဝင်ငွေအကျိုးအမြတ်ဟာတက်ဂရိတ် 2020 ကျရင်ဒေါ်လာ 162 ဘီလီယံရှိလိမ့်မယ်လို့ IT နည်းပညာဆိုင်ရာအချက်အလက်တွေကိုလေ့လာသုံးသပ်အကြံပေးနေတဲ့ International Data Corporation IDC ကလက်တလောမှာပဲခန့်မှန်းချက်ထုတ်ပြန်ခဲ့ပါတယ်။ Augmented Reality နဲ့ Virtual Reality ဈေးကွက်ကအခု2016မှာဒေါ်လာ 5.2 ဘီလီယံရှိနေရကနေ2020ကျရင်တော့ဒေါ်လာ 162 ဘီလီယံအထိဖြစ်သွားလိမ့်မယ်လို့ IDC ကပြောပါတယ်။အရင်ကစိတ်ကူးရင်သိပ္ပံဝတ္ထုတွေထဲမှာသာရှိတဲ့ဒီနည်းပညာနှစ်ခုလုံးဟာအခုဆိုရင်အစစ်မြင့်လက်ကင်ဖုန်းတွေတံပိုးမကြီးလာတဲ့ Virtual Reality Headset တွေကြောင့်လူတိုင်းလက်လန်းမိနေပြီးတော့ဈေးကွက်မှာဝင်ငွေကောင်းနေတယ်လို့နည်းပညာဆိုင်ရာသုံးသပ်သူ Chris Shute က IDC ရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။တကယ်တော့Augmented Reality နည်းပညာကအခုမှအသစ်ပေါ်လာတဲ့နည်းပညာမဟုတ်ပါဘူး။ဒါပေမဲ့တိတ်ကိုအောင်မြင်သွားတဲ့ Nintendo ရဲ့ Pokemon Go game ကြောင့်အာယုံစိုက်မှုပိုရလာပြီးဒီနည်းပညာကနေအကျိုးအမြတ်အများကြီးကြအောင်လုပ်လို့ရတယ်ဆိုတာပိုသဘောပေါက်လာကြတယ်လို့ Gamer Network က Computer Game အကြောင်းကျွမ်းကျင်သူ John Hicks ကပြောပါတယ်။
The fascinating thing about all this stuff is that this is not particularly new tech. Like phones have had cameras for ages, they've had GPS for ages.
စိတ်ဝင်စားစရာကောင်းတာကဒါဟာအခုမှပေါ်လာတဲ့အသစ်ဆန်းနည်းပညာမဟုတ်ပါဘူး။ကင်မရာပါတဲ့ဖုန်းတွေပေါ်နေတာနှစ်ပေါင်းကြာလာပါပြီ။ GPS လမ်းညွှန်စနစ်တွေထည့်ထားတာလည်းကြာလာပါပြီ။ Smart လက်ကင်ဖုန်းသုံးရတာကိုလည်းကျွန်တော်တို့အသားကျနေပါပြီ။ AR နည်းပညာကလည်းအခုမှအသစ်ပေါ်လာတာမဟုတ်ပါဘူး။ဒါပေမဲ့ဖုန်းနဲ့အဲ့ဒါတွေကိုအသုံးချဘူးတဲ့သူမျိုးကလူနည်းစုပဲရှိခဲ့ပါတယ်။အခု Pokemon Go နဲ့ကြမှာဒီလိုမျိုးပုံစံတုံးလို့ရတယ်စိတ်ဝင်စားစရာကောင်းတယ်ပျော်စရာကောင်းတယ်ဆိုတာသိလာကြတာပါဒီအောင်မြင်မှုကိုအခွင့်ကောင်းယူပြီးအမြတ်ထုတ်ဖို့ကြိုးစားမဲ့ game အသစ်ပေါင်းထောင်ချီမဟုတ်ရင်တောင်ရာချီထွက်လာလိမ့်မယ်လို့ကျွန်တော်ပြောရပါတယ
် Father.io ဆိုတဲ့ first person shooter game ကတော့ကမ္ဘာမှာပထမဆုံးလူတွေအများကြီးပါဝင်ကစားလို့ရအောင်ထွင်နေတဲ့ augmented reality game လို့ဆိုပါတယ်mobile phone မှာ game အတွက်အထူးထွင်ထားတဲ့ဆက်လေးတက်လိုက်တာနဲ့ကမ္ဘာပဲနေရာမှာပဲရောက်နေနေ game ကမ္ဘာထဲဝင်ပြီးတော့ပြစ်ခတ်ကစားနိုင်မဲ့ game မျိုးဖြစ်ပါတယ်အခုလိုအပြစ်မှာတကယ်တည်ရှိနေတဲ့နေရာတွေမှာ game ကစားတဲ့သူတွေတကယ်သွားပြီးတော့ game ကစားကွင်းအဖြစ်နဲ့ဖန်တီးပြစ်လိုက်နိုင်တဲ့ augmented reality နည်းပညာကြောင့် game ကစားတဲ့အတွေ့အကြုံကလုံးဝပြောင်းလဲသွားစေတယ်လို့ proxy 42 game company ရဲ့ဖန်တီးမှုဆိုင်ရာညွှန်ကြားရေးမှူး Craig Allen ကဆိုပါတယ်
In the gaming industry, we've gone through many different kind of platform changes where we have different kinds of consoles or different kinds of
game လုပ်ငန်းမှာ game set မျိုးစုံထွင်းအားကောင်းတဲ့ computer power အဆင့်နေမြင့်ပြီးတော့ game ပုံစံအပြောင်းလဲမျိုးစုံရှိခဲ့ပြီးပါပြီ။ဒီဟာကတော့ game ကစားတဲ့အတွေ့အကြုံတစ်ခုလုံးကိုပြောင်းလဲသွားစေမှာပါ။ကိုယ့်ရဲ့အကန်းအလုပ်ခန်းထဲမှာထိုင်းပြီးတော့ကစားနိုင်မယ့်အစားနိုင်ငံအတားအဆီးတွေမရှိတဲ့ဘလို့ပတ်ဝန်းကျင်မျိုးမှာပဲဖြစ်ဖြစ် mobile phone ပါတာနဲ့ game ကစားလို့ရနေပါပြီ။
တကယ်ကိုရှိနေတဲ့နေရာတစ်ခုမှာအပြစ်မှတကယ်မရှိတဲ့ဖန်တီးမှုတွေကိုကြားကံကတဆင့်မြင်ရအောင်လုပ်ပေးတဲ့ Augmented Reality နည်းပညာဟာအင်မတန်စိတ်ဝင်စားဖို့ကောင်းပြီးတော့စိတ်ကိုအဓိကကျတဲ့နည်းပညာတစ်ခုဖြစ်တယ်လို့ Apple ကုမ္ပဏီရဲ့ CEO Tim Cook က Washington Post သတင်းစာကြီးနဲ့မေးမြန်းခန်းမှာဖြေကြားခဲ့ပြီးတော့ Apple ကုမ္ပဏီကလည်းဒီနည်းပညာသုံးတီထွင်မှုတွေလုပ်နေတယ်လို့အရေးအမွဲပြောခဲ့ပါတယ်။ Niantic Game Company က Augmented Reality နည်းပညာအပြည့်အဝသုံးပြီးဖန်တီးခဲ့တဲ့Pokemon Go game ရဲ့အောင်မြင်မှုကြောင့်အလားတူ game တွေအများကြီးပေါ်လာအောင်မယ်လို့ Gamer Network က Computer Game အကြောင်းကျွမ်းကျင်သူ John Hicks ကတော့ကြိုတွက်ထားပါတယ
်။ Lots of game companies will be going after Pokemon Go like the mobile gaming market.
Pokemon Go လိုမျိုး game မျိုးတွေကို game company တွေအများကြီးကထွက်လာပါလိမ့်မယ်။ Mobile game ဈေးကွက်ကတိတ်ကိုအပြိုင်ဆိုင်များပါတယ်။တကူကအောင်မြင်ပြီဆိုတာနဲ့တန်းနဲ့ချီစင်တူ like ထွင်ကြတာမျိုးပါ။ အောင်မြင်မှုအတွက်ဆိုရင်တော့ Pokemon လိုနိုင်ငံစုံအထည်ပေါက်ပြီးကစားလို့ကောင်းတဲ့ game မျိုးထွင်နိုင်ဖို့လိုပါလိမ့်မယ်ဖြစ်နိုင်မယ်လို့ကျွန်တော်ကတော့မထင်ပါဘူ
း Father.io game ကိုဖန်တီးသူတွေကတော့ Pokemon Go ကြောင့်သူတို့ရဲ့ game အပေါ်စိတ်ဝင်စားမှုတိုးလာတာကိုလက်တွေ့မြင်ရတယ်လို့ဆိုပါတယ
် Now that people are playing Pokemon Go they're socializing they're seeing
ဟုတ်ဆိုလူတွေက Pokemon Go game ကိုကစားလာကြတယ်တယောက်နဲ့တယောက် game ကြောင်းနေပြောပြီးတော့ရင်းရင်းနှီးနှီးရှိလာကြတယ်လက်ကင် mobile phone တွေကတဆင့်တခြားကဘာစီရောက်သွားအောင်လုပ်နိုင်တယ်ဆိုတာကိုလည်းမြင်လာကြပါတယ်
။ Augmented reality နည်းပညာရဲ့အကျိုးကို game ဈေးကွက်တစ်ခုထဲအသုံးချနေကြတာတော့မဟုတ်ပါဘူး။ American, Britain အပါအဝင်ဈေးပညာရှေ့ပြေးနေတဲ့နိုင်ငံတွေမှာ Augmented reality နည်းပညာသုံးပြီးတော့ခွဲစိတ်ကုသမှုတွေလုပ်နေတာတော်တော်လေးထိရောက်အောင်မြင်နေပါပြီ။ဒါကြောင့်ပညာရေး၊ကုန်ထုတ်လုပ်ရေး၊ပို့ဆောင်ရေးလိုကဏ္ဍတွေမှာလည်းဒီနည်းပညာရဲ့အကျိုးကိုလက်တွေ့အသုံးချနိုင်မဲ့စမ်းသပ်မှုတွေကိုလည်းလုပ်နေကြပါပြီ။IDC သုတေသနအကြံပေးအဖွဲ့ကြီးရဲ့လေ့လာချက်အရ Augmented Reality နည်းပညာရော Virtual Reality နည်းပညာကိုပါကမ္ဘာတဝန်းလက်တွေ့အသုံးချမှုအပိုင်းကအစောပိုင်းအဆင့်မှပဲရှိနေသေးပေမဲ့လာမယ့်နှစ်တွေအတွင်းအာရှ Pacific American ပြည်ထောင်စုနဲ့အနောက်ဥရောပနိုင်ငံတွေမှာဒီနည်းပညာတိုးတက်မှုကတစ်နှစ်ကို100ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်